ကရင်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့ဒူပလာယာခရိုင်ထဲမှာရင်အသွမ်းအလာလုံးဝမလုပ်ဖို့ KNU တပ်မဟာ6ကတားမြစ်ထားတာကိုအခုတော့ရှော့ပေါ်ပြီးမနေ့6နာရီကနေညနေ9နာရီထိသွာလာခွင့်ပြုလိုက်ပါတယ်။အာရှလမ်းမကြီးပေါ်ကကော့ကရိတ်မြဝတီလမ်းတစ်လျှောက်နဲ့မြဝတီဝော်လီလမ်းတစ်လျှောက်ရင်နေဖြတ်တန်းသွားလာမှုကိုမလ26ရက်နေ့ကတားမြစ်ခဲ့ရာကအခုတော့ KNU ဥက္ကဋ္ဌရဲ့ညွှန်ကြားချက်ကြောင့်အကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တယ်လို့ KNU ဘိုးကော်မတီဝင်သတင်းပြန်ကြားရေးတာဝန်ခံက VOE ကိုပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင်သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေတွေမှာစစ်ကောင်စီတက်တဲ့နေကြားကောင် BGF တက်ကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေမကြမကြာဖြစ်ပွားနေပါတယ်။ဒါကြောင့်စစ်ကောင်စီတပ်တွေအတွက်ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့အာရှလမ်းမကြီးရဲ့ကော့ကရိတ်မြဝတီလမ်းတစ်လျှောက်နဲ့မြဝတီဝလီလမ်းမတစ်လျှောက်မှာခီးသည်တင်ရင်နေရောကုန်တင်ကားတွေပါလုံးဝဖျက်ဆီးသွားလာခြင်းမပြုဖို့ KNU တပ်မ6ဒူပလာယာခရိုင်ကမလ26ရက်နေ့ကစာထုတ်ပြီးတားမြစ်ခဲ့ပါတယ်။အဲ့ဒီလိုတားမြစ်ထားတာကိုဒူပလာယာခရိုင် KNU တာဝန်ရှိသူတွေကအကန့်အသတ်နဲ့ပြန်လည်သွာလာခွင့်ပြုခဲ့ပါတယ်။ KNU အတွင်းညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့မနေ့6နာရီကနေည9နာရီအတွင်းသွာလာခွင့်ပြုခဲ့တယ်ဆိုပြီး KNU ဘိုးကော်မတီဝင်လည်းဖြစ်သတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံလည်းဖြစ်တဲ့ဖရူကလေးစီကအခုလိုပြောပါတယ်။
ဒီကဲကမ္မန္တနာကုန်စည်စီစဉ်မှုနဲ့ပတ်သက်ကုန်ပင်ကမ္မန္တနာအလုံးစွာလို့ရပါတယ်လို့
ည9နာရီကနေမနေ့6နာရီအတွင်းရင်းနေသွားလာတာကိုတော့တားမြစ်ထားစေဖြစ်ပါတယ်နေ့ပက်သွားလာချိန်မှာလဲအဖွဲ့အစည်းတာဝန်ရှိသူတွေကလိုအပ်တဲ့စစ်ဆေးမှုတွေလုပ်တဲ့အခါမှာအသာတကြီးစစ်ဆေးခံဖို့ထုတ်ပြန်စာထဲမှာပြောထားပါတယ်စစ်ဆေးရေးဂိတ်တွေကိုဖြတ်သွားတဲ့အခါမှာလဲမှန်တွေကိုချထားဖို့ဆိုင်ကယ်နဲ့လာရင်လဲအုတ်ထုတ်တွေကိုချွတ်ပြဖို့တောင်းဆိုထားပါတယ်အခုလိုမျိုးဒူပလာယာခရိုင်ထဲကအာရှလမ်းမကြီးကိုအခန့်အသတ်နဲ့သွာလာခွင့်ပြုတာဟာ KNU ဥက္ကဋ္ဌစောမူတူစီဖိုးရဲ့ညွှန်ကြားချက်ကြောင့်ဖြစ်တယ်ဆိုပြီးဖတူကလေးစေးကပြောပါတယ
်ဥက္ကဋ္ဌကြီးရဲ့ဒီပြည်မှုပေါ့နော်စစ်တချက်ကမိမိရဲ့ဥပမာတင်ပြည်နယ်ထဲမှာရှိတဲ့ကရင်လူတွေတင်ပြည်သူတွေတင်ပြည်နယ်ထဲမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ကြီးသွားလာမှုစေချောမှုလို့ဒီရတဲ့ချက်ပေါ့နော်နောက်တစ်ချက်ကဒီနိုင်ငံကုန်စည်ဖလှယ်မှုပုံစံတန်းအောက်ကစေယူမှုပေါ့နော်အဲ့ဒါလေးကိုလည်းခြေခံနေတော့နောက်တစ်ချက်ကရှင်းတော်ရှာပြီးတော့ဒီလိုမှာကျွန်တော်နိုင်ငံဖြတ်ပြီးတော့ဘုံဝယ်စုပုံစံစည်းမှုအားကောင်းနေဖို့အတွက်အဲ့ဒါကိုရည်ရွယ်ပြီးတော့ဒီလမ်းကိုခွင့်ပြုခဲ့တာ KNU ဘက်ကခွင့်ပြုခဲ့တာဖြစ်တယ်လို့လည်းများညွှန်ခဲ့တာဖြစ်ပါတယ်ဒီပေါ်မှာပဲရည်ရွယ်ပြီးတော့ပဲဆိုတော့လည်း KNUအင်တာဂျီရဲ့လက်ညှိုးပုံမှာလည်းကျွန်တော်သင်ကြားနေအခုလိုမျိုးခြေနေမျိုးမှာတခုခုအိတ်ကိုကမတင်တော့ဘူး။ဒါနဲ့ကြာစစ်ပြီးတော့မှသွာလာကြလို့အဓိကသူလက်ညှိုးပါဖြစ်ပါလား။
လုံးလုံးစဲမြဝတီကော့ကရိတ်လမ်းမဘက်မှာတိုက်ပွဲတွေမရှိတော့သလိုဒီလိုပြန်ဖွင့်လာကလည်းစစ်ကောင်စီနဲ့သဘောတူညီချက်ကြောင့်မဟုတ်ပဲ KNU အတွင်းညှိနှိုင်းဆွေးနွေးပြီးပြန်ဖွင့်ပေးခဲ့တာဖြစ်တယ်လို့လည်းဖတူကလေးစေးကပြောပါတယ်။
တော်စဒီဖြစ်တာကတော့လေးပြပေါ်လို့ဟုတ်ကတည်းကချမ်းသာပါတော့။ချမ်းသာပေါ်မှာရှိလို့ပါ။တော်စဒီမရှိသေးဘူး။ကျွန်တော်တို့အဓိကကိုရဲအဖွဲ့ဒီဆွေးနွေးမှာပဲပြန်ကြည့်နိုင်တာပါ။လူစီကောင်စီနဲ့တော့ညှိနှိုင်းလို့မရှိပါဘူး
။အခက်အသက်နဲ့နေ့ဘက်ပြန်သွားခွင့်ပြုတဲ့လမ်းနေနှမ်းမှာစစ်ကောင်စီတပ်တွေနဲ့ KNU PD ရဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့စဉ်ကခရီးသွားပြည်သူတချို့ပြစ်ခတ်ခံရသလိုကုန်တင်ကားတွေလူစည်းကားတွေလည်းမီးရှို့ဖျက်ဆီးခံရပါတယ်။ KNU တပ်မ6ထိန်းချုပ်ရာနေရာတွေမှာနှစ်ဖက်တိုက်ပွဲတွေကြောင့်မြဝတီကော့ကရိတ်အာရှလမ်းကတောတော်ရေတံခွန်ကြီးဖျက်သွားဖျက်လာလုပ်နေတဲ့ကုန်ကားတွေနဲ့အရက်သားကားတွေထိခိုက်မိလောင်နေပါတယ်။မလ12ရက်နေ့28ရက်နေ့နဲ့29ရက်နေ့တွေမှာလည်းအဲ့ဒီလမ်းမတွေပေါ်မှာသွာလာနေတဲ့ကုန်ကားတွေပြစ်ခတ်ခံရပါတယ်။ဧပြီလ4ရက်နေ့မှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးတိုက်ပွဲတွေကြောင့်အာရှလမ်းပေါ်သွာနေတဲ့ကားတချို့မီးလောင်ပျက်စီးခဲ့ပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘယ်ဘက်ကမှထုတ်ဖော်ပြောဆိုတာမရှိသလိုဘယ်သူလက်ချက်ကြောင့်ဆိုတာလည်းမသိရပါဘူး။စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဟာတပ်မ6နယ်မြေထဲမှာတိုက်ပွဲတွေဖြစ်နေတာ3လကျော်ကြာပြီဖြစ်ပါတယ်။တိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခတွေတွေလည်းနေရမပြတ်နိုင်ပဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရဆဲဖြစ်ပါတယ်တပ်မ6နယ်မြေတွေမှာရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကို မလာစရဲနဲ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့ KNU ကတတိပေးချက်ထုတ်ထားပေမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်ထိုက်အင်အားတွေကိုတိုးချဲ့ချထားတဲ့အတွက်စီးရဲတင်းမာမှုတွေပိုဖြစ်လာပါတယ်။ဒါကြောင့် KNU ကစစ်ကောင်စီရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့မြဝတီကော့ဂရိတ်အာရှလမ်းနဲ့မြဝတီဝလီလမ်းမကြီးတွေမှာလူစီးကားတွေကုန်တင်ကားတွေကိုဖျက်ဆီးသွားလာခြင်းမလုပ်ဖို့မတ်လ26ရက်နေ့ကသတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။